ရန်ကုန်မြို့မှာမြန်မာလုံခြုံရေးတပ်ဖွဲ့ကဖမ်းဆီးသွားတဲ့ဂျပန်သတင်းထောက်ကိုပြန်လုပေးဖို့ဂျပန်အစိုးရကဒီကနေ့ပဲတောင်းဆိုလိုက်ပါတယ
်။မြန်မာ側に対しては早期解放を求めており引き続き邦人保護に万全
မြန်မာနိုင်ငံထဲမှာရောက်နေတဲ့ဂျပန်နိုင်ငံသားတွေဘေးကင်းလုံခြုံရေးအတွက်ကျွန်တော်တို့အစွမ်းကုန်လုပ်ကိုင်နေတယ်လို့ပဲအဖမ်းခံရတဲ့ဂျပန်သတင်းထောက်ကိုအမြန်ဆုံးပြန်လုပေးဖို့လဲကျွန်တော်တို့စက်တိုက်တောင်းဆိုသွားမှာပါ။အခုလိုဖမ်းဆီးထားတဲ့အကြောင်းရင်းကိုရှင်းပြဖို့သူကိုအမြန်ဆုံးပြန်လုပေးဖို့မြန်မာအာဏာပိုင်တွေကိုဂျပန်အစိုးရကတောင်းဆိုထားပါတယ်လို့ဂျပန်အစိုးရအတွင်းဝန်ချုပ်ကတ်ဆူနိုဘူကာတိုကသတင်းထောက်တွေကိုဒီကနေ့သတင်းလာနေပဲပြောဆိုခဲ့တာဖြစ်ပါတယ်။အဖမ်းခံရသူကဘသူဘဝဖြစ်တယ်ဆိုတာကိုတော့မစ္စတာကတ်တိုကပြောဆိုမသွားပါဘူး။ဒါပေမဲ့လည်းဂျပန်သတင်းဌာနတွေကတော့မြန်မာနိုင်ငံမှာအဖမ်းခံထားရသူဟာနီကေးစီးပွားရေးသတင်းစာတိုက်ကသတင်းထောက်ဟောင်းတဦးဖြစ်သူယူကီကီတာဆူမီဆိုသူဖြစ်ပြီးလက်ရှိမှာအလွတ်တန်းသတင်းထောက်အဖြစ်ရန်ကုန်မှာအခြေစိုက်လုပ်ကိုင်နေသူဖြစ်တယ်လို့လည်းပြောပါရယ်ကီတာဆူမီကိုသူ့အိမ်ကနေဖမ်းဆီးခေါ်ဆောင်သွားတယ်ဆိုပြီးတော့မျက်မြင်တွေ့သူတွေကိုကိုးကားပြီးတော့ဂျပန် NHK ရုပ်သံဌာနကပြောပါရယ်ဆီအနာဆန့်ကျင်ဆနပြပွဲတွေကိုသတင်းရေးသားဖော်ပြနေတဲ့ကီတာဆူမီဟာဖေဖော်ဝါရီလနောက်ပိုင်းတုန်းကလည်းခဏဖမ်းဆီးထိန်းသိမ်းခံခဲ့ရပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့ဆန္ဒပြပြည်သူတွေအပေါ်တွေးထွက်တန်ယူအကြံဖက်အနေနဲ့နေတာကိုဂျပန်နိုင်ငံကဝေဖန်ပြစ်တင်နေပေမဲ့လည်းစစ်ဘော်ချုပ်တွေကိုအရေးယူတက်ခတ်နေတဲ့အမေရိကန်နဲ့တခြားကမ္ဘာနိုင်ငံတွေလိုပြင်းပြင်းထန်ထန်တုံ့ပြန်တာမျိုးမဟုတ်ပဲနဲ့တိမ်မွေ့စွာချဉ်းကပ်နေတာလည်းဖြစ်ပါတယ်